မုတ်တုံရာသီအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေတဘောကပ်ပြီးနေရင်ဆိုင်ရနိုင်တာကြောင့်အကူအညီတွေနှစ်ဆလိုအပ်နေပါတယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC ရဲ့ဥက္ကဋ္ဌကပြောကြားလိုက်ပါတယ်။ဒုက္ခသည်စခန်းကြီးရေလွှမ်းသွားနိုင်တဲ့အခြေအနေရှိတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရေးပေါ်ကူညီဖို့အတွက် COSAC စစ်သားကရိုဟင်ဂျာဒုက္ခသည်စခန်းကြီးကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ IRC ရဲ့ဥက္ကဋ္ဌ David Miliband တိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။အကြောင်းစုံကိုမတ်စုမြတ်မောင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံကနေ2018ခုနှစ်ဩဂတ်လနောက်ပိုင်းကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်ခုနှစ်သိန်းနီးပါးလောက်အပြင်အရင်တည်းကရှိနေတဲ့ရိုဟင်ဂျာဒုက္ခသည်နှစ်သိန်းလောက်နေထိုင်နေကြရတဲ့ဒုက္ခသည်စခန်းတွေဟာမုတ်တုံရာသီကာလအတွင်းမှာတဘာဝကပ်ဘေးကြီးကြရောက်မဲ့အန္တရာယ်ရှိနေတာကြောင့်အရေးပေါ်ကူညီဆောင်ရွက်မှုတွေလိုအပ်နေတယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC ဥက္ကဋ္ဌ David Miliband ကပြောကြားလိုက်ပါတယ်။မုတ်တုံရာသီမှာနေရင်းတိုက်ပြေပြိုမှုတွေကြောင့်သူတို့ယာယီခိုးလုံနေကြရတဲ့နေအိမ်တွေပျက်စီးဆုံးရှုံးကုန်ပါကိုဒုက္ခတွေတွေစိုးရိမ်နေကြသလိုတောက်သုံးရင်နဲ့အစားအစာအလုံးအလောက်မရနိုင်တော့မှကိုလည်းစိုးရိမ်နေကြတယ်လို့ Coxs စကားမှာရှိတဲ့ခုတူပလောင်ဒုက္ခတွေစခန်းကိုဂျွန်လ၄ရက်နေ့ကကိုရိုင်းတွားရောက်လေ့လာခဲ့တဲ့ Mr. Miliband ကပြောပါတယ်မြန်မာနိုင်ငံမှာထိတ်လန့်စရာဖိနှိပ်မှုတွေခံကြရတဲ့အကြောင်းရိုဟင်ဂျာမိသားစုတွေကသူ့ကိုပြောပြကြတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံကနေလွန်ခဲ့တဲ့၈လအတွင်းထွက်ပြေးလာကြတဲ့ရိုဟင်ဂျာ8သိန်းလောက်ရဲ့အခြေအနေကသူမြင်တွေ့ဘူးသမျှဘာနဲ့မှမတူပဲမုတ်တုံမှုကြောင့်သူတို့ခိုးလုံနေရတဲ့နေအိမ်အလုံးကျောက်ပြတ်သွားနိုင်တယ်လို့ Mr. Miliband ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာပြောထားပါတယ
် This is a population 680,000 people more or less the size of Washington DC squeezed into an area 1/10the size of Washington DC and not just any old
area Washington မြို့တော်ကလူရေလောက်ရှိတဲ့လူပေါင်း6,800ဟာဝါရှင်တန်မြို့ရဲ့ဆယ်ပုံတပုံတော့တာရှိတဲ့နေရာမှာပြုတ်သိမ့်နေနေကြရပါတယ်။သူတို့နေနေကြတဲ့စခန်းတွေကလည်းမိနစ်ကအထိဆင်းနေနေကြတဲ့တတော်နေရာကြီးမှာဖြစ်ပါတယ်။တဲမြေကျော့ပေါ်မှာတချို့ကတပွဲတစ်ပြက်ဆောက်ထားတဲ့တဲအိမ်နဲ့နေနေကြရတာဖြစ်လို့မုတ်တုံရာဒီမှာအလုံးကြီးမျောသွားနိုင်တဲ့စိုးရိမ်စရာအခြေအနေမျိုးဖြစ်ပါတယ်။ကျမကြီးဆောင်ရှောက်မှုပေးနေတဲ့နေရာတွေသုံးပုံတပုံလောက်ပျောက်သွားနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ
်။မြန်မာနိုင်ငံမှာကြီးမားတဲ့အကြမ်းဖက်မှုတွေကြောင့်သူတို့နေအိမ်တွေကနေထွက်ပြေးခဲ့ကြရလို့စိတ်ဓာတ်တွေခံစားနေကြရတဲ့ဒုက္ခတွေအနေနဲ့နောက်ထပ်ကြီးမားတဲ့စိန်ခေါ်မှုကြီးကိုရင်ဆိုင်နေရတယ်လို့လည်း IRC ဥက္ကဋ္ဌ David Miliband ကဆိုပါတယ
် And now the danger of humanitarian tragedy despite the efforts of the Bangladeshi government this cannot be allowed to
fall Bangladesh အစိုးရရဲ့အာထုဆောင်ရွက်မှုကြားကပဲလူအချင်းစာနာစရာဘေးဒုက္ခကြီးဖြစ်မဲ့အနေနဲ့ကြောက်နေပါလေဒီရေးကိစ္စကိုဘေးဖယ်ထားလို့မရပါဘူးမဟုတ်ရင်ဒုက္ခတွေအနေနဲ့ပြီးခဲ့တဲ့နှစ်ကကြုံထားရတဲ့ဘေးဆိုးကြီးအပြင်နောက်တစ်ကြိမ်ကပ်ဘေးကြီးနဲ့ထပ်ကြုံကြရပါလိမ့်မယ
်။ရိုဟင်ဂျာတွေအတွက်နှစ်ဆတိုးကူညီဖို့အချိန်ရောက်နေပြီလို့လည်းသူကပြောပါတယ်။ဒီသတင်းပတ်ချဲကျင်းပမဲ့ G7 ဆက်မှုအင်အားကြီးခုနှစ်နိုင်ငံထိပ်သီးစည်းဝေးပွဲကအစပြုပြီးထောက်ပံ့ကူညီမှုတွေပေးဖို့အတွက် David Miliband ကတိုက်တွန်းထားတာကို IRC ကညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်ထောင်စုကိုဖြည့်ဆင်းနေရတဲ့ Bangladesh အစိုးရကိုနိုင်ငံတကာအတိုင်းအဝိုင်းကတိုးမြှင့်ကူညီဖို့အရေးကြီးတယ်လို့လည်းပြောထားပါတယ်။မုတ်တုံရာသီမှာရေကြီးလို့အိမ်သားတွေရေရှမ်းကုန်မယ်ဆိုရင်ရေဓုညဉ့်ဉန်းမှုကြောင့်ရောဂါကူးစက်ပြန့်ပွားမှုကြီးဖြစ်နိုင်တာကိုလည်းသတိပေးထားပါတယ်။ IRC ဥက္ကဋ္ဌ David Miliband ဟာအင်ကာနေ့မနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခါစီနာနဲ့ဒါကာမြို့တော်မှာတွေ့ရောက်တွေ့ဆုံပါတယ်။ဒုက္ခတွေတွေကိုလူသားဆန်စွာခိုလုံွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုချီးကျူးကျေးဇူးတင်ကြောင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကုညီကယ်ဆယ်ရေးအစီအစဉ်တွေကိုတိုးမြှင့်ဆောင်ရွက်ဖို့လိုအပ်ကြောင်း Mr. Miliband ကပြောကြားခဲ့ပါတယ်။စခန်းပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားကြသူတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ဝေါ်တုံ့နှုတ်နေတဲ့ဒီအကြောင်းလုံးကိုမြန်မာအစိုးရကလက်မခံတယ်လို့အတိအမှတ်မပြုပါဘူး။စခန်းပြည်မှာနေရဆွန့်ခွာသွားသူများလို့မြန်မာအစိုးရကတရားဝင်တုံ့နှုတ်ပါတယ်ရှင်။